Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များစိတ်လက်ကြည်သာရှိကြပါစေရှင်။ American ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းစီစဉ်ကနေ2014ခုနှစ်နိုဝင်ဘာလ12ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ71925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ရှင်များရှင်လန်းချမ်းမြေချပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါအရှိတအာရှနိုင်ငံများအဖွဲ့အာဆီယံရဲ့25ကြိမ်မြောက်ထိပ်သီးအစည်းအဝေးတွေဒီနေ့နေပြီးတော့မှစတင်ကျင်းပနေပြီဖြစ်သလိုဒီထိပ်သီးဆွေးနွေးပွဲတချို့ကိုတက်ရောက်ကြမယ်ကမ္ဘာခေါင်းဆောင်တွေလည်းမြန်မာနိုင်ငံကိုရောက်လာနေကြပါပြီအမေရိကန်နဲ့တရုတ်နိုင်ငံခေါင်းဆောင်တွေအကြားဖန်လုံအိမ်တန်းွေရှော့ချရေးအစီအစဉ်တင်တဲ့ဒီကနေ့သဘောတူညီမှုရယူခဲ့ပါတယ်တခါနျူကလ িয়ার ရေးနဲ့ပတ်သက်လို့တော့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကဆိတ်ဆက်ညှိနှိုင်းသူတွေထပ်မံတွေ့ဆုံနေပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညောင်ဝင်းအောင်နဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှအရင်ဆုံးနားဆင်ကြားရမှာကတော့
အာဆီယံအနေနဲ့အာဆီယံအတိုင်းအဝန်300ရဲ့လမ်းမြန်မြေပုံများကိုအခေါင်တည်ဖော်နေတဲ့လုပ်ငန်းရများဟာလည်း80ရာခိုင်နှုန်းများပြည့်စုံနေပြီမယ်လည်းကြာရှိနေသေးတဲ့20ရာခိုင်နှုန်းအခေါင်တည်ဖော်ရေးဟာအဓိကစိန်ခေါ်မှုတရားဖြစ်သလို2015ခုနှစ်လွန်ကာလမှာပေါ်ထွက်လာမယ်အာဆီယံအတိုင်းဝန်းနဲ့ရင်ဆိုင်ကြည့်ရမယ်
အာဆီယံအတိုင်းဝန်းထူထောင်ရေးရင်ဆိုင်ရမယ့်အခက်အခဲတွေရှိနေဆဲဖြစ်တယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌမြန်မာသမ္မတဦးသိန်းစိန်ပြောဆိုလိုက်တဲ့အကြောင်းမှာဒီနောက်မှာတော့အမေရိကန်သမ္မတဥဘာမားရဲ့မြန်မာခီးစဉ်နောက်ဒီလောက်ခလာစာနဲ့ချီးမြှင့်ငွေတိုးပေးရေးဒီကနေ့လွှတ်တော်မှာအတည်ပြုခဲ့တဲ့အကြောင်းတွေကိုဒီညနေခင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြမှာပါ
အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့25ကြိမ်မြောက်ထိပ်သီးအစည်းအဝေးဖွင့်ပွဲကိုဒီကနေ့နေပြည်တော်မှာကျင်းပပြီးဒီထိပ်သီးအစည်းအဝေးပေါ်မှာပြောဆိုဆွေးနွေးရမယ့်နိုင်ငံတွေအားလုံးနဲ့သက်ဆိုင်နေတဲ့အရေးကြီးတဲ့ကိစ္စရပ်တွေရှိပါတယ်လို့အစည်းအဝေးအင်ရှင်မြန်မာသမ္မတဦးသိန်းစိန်ကပြောပါတယ်
။နေဆက်ဖြတ်ကျော်ကိစ္စအများဖြစ်တဲ့ရာသီဥတုပြောင်းလဲမှုတဘာဝေးစီမံခန့်ခွဲမှုစာနယ်ရိက္ခာစွမ်းရည်နဲ့ရေပူလုံမှုကုသယောဂကာကွယ်တောက်စီအကြံဖတ်မှုအစွန်းရောက်မှုနှိမ်နင်းတရင်ချက်လုံးကြုံကြီးမူရစီဝါနဲ့လူမောင်ခမှုစတဲ့ကိစ္စတွေကိုကန့်တွဲဖြေရှင်းနိုင်ဖို့စွန့်ရင်မြင့်တင်သွားဖို့လိုအပ်ပါတယ
်အရှိတအာရှဒီထိပ်သီးဆွေးနွေးပွဲမတိုင်ခင်ကတည်းကပေါက်ကြားပြီးထွက်ထားတဲ့အစည်းအဝေးအဆုံးသက်ကြေညာချက်ထဲမှာတော့တောက်တရုတ်ပင်လယ်ပြင်မှာလိုက်နာရမယ့်ချင်းထုံးတွေတတ်မှတ်ရင်းနဲ့ပတ်သက်ပြီးတိုးတက်မှုရှိနေပြီဆိုတာဖော်ပြထားပါတယ်ဒါအပြင်တရုတ်နဲ့အာဆီယံနိုင်ငံတချို့အကြားဖြစ်နေတဲ့ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတာကိုညင်ညင်ကြံကြံဖြေရှင်းဖို့လည်းတိုက်တွန်းထားပါတယ်တောက်တရုတ်ပင်လယ်ရေးဟာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအလုံးအတွက်မဟာဗျူဟာမြောက်ရေးပါတဲ့ကိစ္စဖြစ်တာကြောင့်အခုအစည်းအဝေးမှာအများဆုံးပြောဆိုဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်ပေမဲ့အရေးပါတဲ့သဘောတူညီချက်တစ်ခုခုရဖို့ကိုတော့မျှော်လင့်မထားကြပါဘူး။အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေတက်ရောက်ကြမဲ့တခြားကမ္ဘာခေါင်းဆောင်တွေလည်းမြန်မာနိုင်ငံမှာရောက်နေကြပြီဖြစ်ပြီးတော့အဲ့ဒီထဲကမှဒီအိန္ဒိယဝန်ကြီးချုပ်နေဒရာမိုဒီနဲ့အာဆီယံခေါင်းဆောင်တွေအကြားပထမဆုံးအစည်းအဝေးကိုဒီနေ့မှပဲကျင်းပပါရရှင်
။အမေရိကန်သမ္မတဘရက်အိုဘားမားဟာအရှိအာရှထိပ်သီးအစည်းအဝေးနဲ့အာဆီယံဆက်ဆက်အခြားအစည်းအဝေးတွေတက်ရောက်ဖို့ဒီကနေ့နေပြည်တော်ကိုရောက်လာမှာဖြစ်ပါတယ်။သမ္မတဥဘာမားရဲ့အခုခီးစဉ်အတွင်းမြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာကြီးမားတဲ့စိန်ခေါ်မှုတွေကြုံတွေ့နေရတဲ့ကန္ဓာ၃ခုကိုအာယုံဆိုင်ဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်အစိုးရအဆင့်မြင့်တာဝန်ရှိသူတွေကပြောတာပါတယ်။ဒီကန္ဓာတွေကတော့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုလုပ်ငန်းစဉ်ရခိုင်ပြည်နယ်အခြေအနေနဲ့လူမျိုးစုပဋိပက္ခအခြေအနေတွေပဲဖြစ်ပါတယ်။သမ္မတဥဘာမားဟာ9ချိန်မြောက်အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးတွေကိုတက်ရောက်ပြီးသမ္မတဦးသိန်းစိန်နဲ့လည်းတရားတွေ့ဆုံဖို့ရှိပါတယ်။နိုဝင်ဘာလ14ရက်တောက်ကြနေ့ရန်ကုန်မြို့မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုအရှေ့တောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်အရဆွေးနွေးဖြေကြားဖို့လည်းရှိပါတယ်။သမ္မတဥဘာမားရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာဒုတိယအကြိမ်ဖြစ်ပြီး2022ခုနှစ်နိုဝင်ဘာလတုန်းကပထမအဦးဆုံးအကြိမ်လာရောက်ခဲ့တာပါ။အဲ့ဒီအကြိမ်ဟာဖြင့်လက်ရှိတောင်ဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတူဦးအနေနဲ့မြန်မာနိုင်ငံကိုပထမအဦးဆုံးကြိမ်လာရောက်တာလည်းဖြစ်ပါတယ်
။အမေရိကန်နဲ့တရုတ်ထိပ်တန်းခေါင်းဆောင်တွေဗုဒ္ဓနေ့ကဘေကျင်းမြို့မှာတွေ့ဆုံစဉ်အတွင်းဖန်လုံအိမ်တန်းငွေလျှော့ချရေးအစီအစဉ်တစ်ရက်ချမှတ်နိုင်ခဲ့တဲ့အကြောင်းတရုတ်နဲ့အမေရိကန်တို့ကကြေညာခဲ့ပါတယ်။ရာသီဥတုဖောက်ပြန်မှုတွေကိုတိုက်ဖျက်ရေးကမ္ဘာလုံးဆိုင်ရာအာထုတ်ကြိုးပမ်းမှုတွေအတွက်အခုသဘောတူညီချက်ကအဓိကအခန်းကဏ္ဍကနေထောက်ကူပေးနိုင်မှာဖြစ်ပါတယ်။ အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာကမ္ဘာပေါ်မှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေအများဆုံးထုတ်လုပ်တဲ့နိုင်ငံတွေထဲမှာပါဝင်ပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့2025ခုနှစ်မှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုကို26ကနေ28ရာခိုင်နှုန်းအထိရှော့ချဖို့သဘောတူထားတဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ဒါဟာလက်ရှိမှာဒီလေထုညဉ့်ဉန်းမှုရှော့ချထားတဲ့နှုန်းထက်နှစ်ဆတိုးမြင့်လိုက်တာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကလည်း2030ခုနှစ်ရည်မှန်းချက်ထားပြီးကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုကိုလျှော့ချသွားမယ်လို့ကြေညာထားပါတယ်။တရုတ်နိုင်ငံဟာကမ္ဘာပေါ်မှာလေထုညဉ့်ဉန်းမှုအဆိုးရွားဆုံးဖြစ်ပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုဟာလည်းဆက်ပြီးတော့တိုးလာနေတာဖြစ်ပါတယ်။ရှင်းလာတဲ့ပြည်ဦးနိုင်ငံမှာပြန်လည်စတင်မဲ့ကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုဆွေးနွေးပွဲတွေနဲ့ရှင်းနှစ်ပြည်သင့်နိုင်ငံမှာကျင်းပမဲ့ဆွေးနွေးပွဲတွေအတွက်အခုကြေညာချက်ကတိုးတက်မှုတွေအားကောင်းလာအောင်လှုပ်ဆောင်ပေးရကြတယ်လို့အမေရိကန်နိုင်ငံသားရဲဝန်ကြီးဂျိုကယ်ရီကနယူးယောက်တိုင်းစ်သတင်းစာတုံ့သက်ချက်ထဲမှာဖော်ပြခဲ့ပါတယ်။အမေရိကန်နဲ့တရုတ်အကြားအခုသဘောတူညီချက်ဟာနိုင်ငံအကြားကြီးမားတဲ့သမိုင်းဝင်သဘောတူညီချက်တည်းရဲ့ဖြစ်တယ်လို့ဆိုပြီးနိုင်ငံလက်တွဲဆောင်ရွက်ရင်ဘာပဲဆိုဖြစ်နိုင်တယ်ဆိုတာကိုပြသနေတာလည်းဖြစ်တယ်လို့သမ္မတအိုဘားမားကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်ရှင်
။ဂျေရုဆလင်မှာဖြစ်နေတဲ့တင်းမာမှုအပအဝင်စီးရီးယားနဲ့အီရတ်မှာ IS သွေးကြွတွေကိုတိုက်နေရတဲ့အခြေအနေတွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့မှပဲဂျော်ဒန်နိုင်ငံကိုခရီးထွက်ခွာသွားပြီဖြစ်ပါတယ်။ဝန်ကြီးဂျွန်ကယ်ရီရဲ့ဒီခီးစဉ်အတွင်းဂျော်ဒန်ဘီယန်အဗ်ဒူလာနဲ့တွေ့ဆုံမှာဖြစ်ပါတယ်။သူနိုင်ငံသားရေးဝန်ကြီးဖြစ်လာခြင်းတည်းကမစ္စတာကယ်ရီဟာဂျော်ဒန်နိုင်ငံကို၁၀ချိန်ထက်မနည်းတွားရောက်ခဲ့ပါတယ်။ဒီခီးစဉ်အတွင်းအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးဖြစ်စဉ်ကိုဆွေးနွေးဖို့ဂျွန်ကယ်ရီရဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်အတွင်းတုန်းကလည်းဝန်ကြီးကယ်ရီဟာအစ္စရေးပါလက်စတိုင်းနှစ်ဖက်နိုင်ငံကြားစစ်ဆင်ညှိနှိုင်းရေးအသစ်တွေကြောင်ဝင်ဆောင်ရွက်ခဲ့ပေမဲ့2014 AB လာတဲ့နှစ်ဖက်ဆွေးနွေးမှုတွေအဆုံးသတ်သွားခဲ့ပြီးဆက်ဆံရေးပြပြသွားခဲ့ပါတယ်။ဘာသာရေးအထိမ်းအမှတ်နေရာဖြစ်တဲ့ဂျေရုဆလင်မှာဇူလိုင်နဲ့ဩဂုတ်လတွေအတွင်းရက်90ကျားစစ်ပွဲဖြစ်ပွားခဲ့ပါတယ်။ဂျော်ဒန်ခီးစဉ်ပြီးရင်တောက်ကြနေမှာအာရဗ်စော်ဘွားများနိုင်ငံ UAE ကိုဂျွန်ကယ်ရီခီးဆက်မှာဖြစ်ပြီးလုံခြုံရေးငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ။
View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ရဲ့ပုံထုနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်အီရန်နျူကလ িয়ার ရေးသဘောတူညီချက်ရယူဖို့တတ်မှတ်ရနီးလာတာနဲ့အမျှအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံပါအဖွဲ့ကဆိတ်ဆက်ညှိနှိုင်းရေးမှုတွေဒီအင်္ဂါနေ့တုန်းကနောက်တစ်ကြိမ်ထပ်မံတွေ့ဆုံခဲ့ကြပါတယ်။အီရန်ရေးနဲ့ပတ်သက်လို့အီရန်နိုင်ငံသားရေးဝန်ကြီးဇာဖက်ဂျာဆပ်ဇာရီဖ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဥရောပသမဂ္ဂနိုင်ငံသားမူဝါဒရေးရာအကြီးအကဲကက်သရင်းအက်စတိုနိုရဲ့အိုမန်နိုင်ငံမှာနှစ်ရက်ကြာတွေ့ဆုံမှုရလဒ်ကြီးကြီးမားမားမရှိဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်အခုဆွေးနွေးပွဲဖြစ်ပေါ်လာတာပါ။ကနဦးရရှိထားတဲ့6လကြာသဘောတူညီချက်ကိုနိုဝင်ဘာလ24ရက်နေ့အထိထပ်တိုးဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုနောက်ထပ်ဒီပြေဝခိုင်မာပြီးတော့ရေရှည်ခံမဲ့သဘောတူညီချက်တည်းရဲ့ရယူနိုင်ဖို့အတွက်တနည်းနည်းပါးလောက်နှစ်ဖက်စလုံးကကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။အီရတ်ဘက်ကသူ့အပေါ်စီးပွားရေးတက်ကပ်ပိတ်ဆို့မှုတွေကိုအပြီးတိုင်ရုပ်သိမ်းပေးတာကိုလိုလားနေချိန်မှာအမေရိကန်ပြည်ထောင်စုဗြိတိန်တရုတ်ပြည်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေကလည်းအီရန်အနေနဲ့နျူကလ িয়ার စက်ရုံတွေကိုသုံးပြီးလက်နက်တွေမထုတ်ပါဘူးဆိုတဲ့အာမခံချက်ကိုလိုလားနေတာပါ။တိကျသတင်းတွေမှာတော့ရုရှားကဆောက်လုပ်ပေးခဲ့တဲ့အီရန်ရဲ့ဘက်ရှားနျူကလ িয়ার ဆက်ရုံမှာနျူကလ িয়ার တပ်ပေါင်းဖို့နောက်ထပ်နှစ်ခုတည်ဆောက်ဖို့ရုရှားနဲ့အီရန်အကြားသဘောတူညီချက်ရယူခဲ့တယ်လို့ဆိုပါတယ်။တစ်ဖက်ဆွေရအရာရှိတွေအကြားချုပ်ဆိုခဲ့တဲ့သဘောတူညီချက်အရရုရှားကအီရန်တပ်နျူကလ িয়ার တပ်ပေါင်းဖို့အတော်များများကိုဒီအီရန်နိုင်ငံထဲမှာဆောက်လုပ်ပေးနိုင်ပွဲရှိပါတယ်။ဒီလိုဆောက်လုပ်မှုတွေကိုနိုင်ငံတကာအနုမြူအေဂျင်စီ IAEA ကတရားဝင်ထောက်ခံချက်ပေးပြီးစောင့်ကြည့်စစ်ဆေးမှုတွေလှုပ်ဆောင်ပေးဖို့လည်းတောင်းဆိုထားပါတယ်ရှင်။
စီးရီးယားနိုင်ငံတွင်မှအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ860သေဆုံးခဲ့ရတယ်လို့စီးရီးယားလူအခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပြီးအများစုဟာ IS သွေးကြွတွေဖြစ်တယ်လို့ဆိုပါတယ်။တကယ်လက်တွေ့မှာသေဆုံးသူအရေအတွက်ဟာခံမှန်းထားတာတဲ့ပိုများနိုင်တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။သေဆုံးသူတွေထဲမှာအနည်းဆုံးအရသား90တော့ပါဝင်မယ်လို့ဆိုပါတယ်။အမေရိကန်ရဲ့မဟာမိတ်တပ်တွေဟာပြီးခဲ့တဲ့စက်တင်ဘာလကစလို့IS သွေးကြွတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်လာခဲ့တာပါ။အဲ့ဒီနောက်ပိုင်းအီရတ်နိုင်ငံနောက်ဖက်နဲ့မြောက်ပိုင်းဒေသတွေကိုအဓိကထားပြီးနေရာအများပြားသိမ်းပိုက်နေတဲ့ IS သွေးကြွတွေကိုပါလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အမေရိကန်တာဝန်ရှိသူတွေရဲ့စာရင်းထုတ်ပြန်ချက်အရမဟာမိတ်တပ်ဖွဲ့ရဲ့စီးရီးယားနိုင်ငံတွင်လေကြောင်းတိုက်ခိုက်မှုအကြိမ်350ရှိပြီးအီရတ်နိုင်ငံထဲမှာတော့အကြိမ်450လောက်ရှိတယ်လို့ဆိုပါတယ်။ အဲ့ဒီတိုက်ခိုက်မှုတွေဟာအယ်ခိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတဲ့နူဆရာတအူးကိုပြစ်မှတ်ထားခဲ့တာပါဒီတိုက်ခိုက်မှုအတွင်းနူဆရာတအူးစစ်သွေးကြအဖွဲ့ဝင်68ဦးသေဆုံးခဲ့တယ်လို့ Syria လူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံရဲ့ဒီနေ့ဘိဆိုက်ပြိုထုတ်လုပ်မှုဟာအရင်တွေကထက်ပိုပြီးတိုးလာတယ်လို့ကုလသမဂ္ဂကပြောပါရယ်ကုလသမဂ္ဂရဲ့မူရစီဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကထုတ်ပြန်တဲ့အစိုးရကစားသစ်မှာအာဖဂန်နိုင်ငံရဲ့ဘိဆိုက်ပြိုထုတ်လုပ်မှုဟာပြီးခဲ့တဲ့နှစ်ကထက်18ရာခိုင်နှုန်းတန်ချိန်အဖြစ်6400လောက်တိုးလာခဲ့တယ်လို့ဖော်ပြပါရယ်ဒီနေ့အတွင်းဘိဆိုက်ပြိုမြေဧရိယာစုစုပေါင်း900ရာခိုင်နှုန်း953ဧကလောက်အထိတိုးချဲ့ဆိုက်ပြိုလာခဲ့တာဖြစ်တယ်လို့ဆိုပါရယ်ကမ္ဘာပေါ်ကဘိန်းဆိုင်ပြိုထုတ်လုပ်မှုစုစုပေါင်းရဲ့80ရာခိုင်နှုန်းကိုအာဖဂန်နစ္စတန်နိုင်ငံမှာစိုက်ပျိုးတာဖြစ်ပြီးတော့ဒီလိုဘိန်းတွေကိုတရားမဝင်ကုန်သွယ်မှုကနေရလာတဲ့အကျိုးမြတ်တွေကနေတာလီဘန်သဘုံတွေအတွက်ရန်ပုံငွေရှာပေးနေတာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့အာဖဂန်နိုင်ငံတည်းဝင်တိုက်ခဲ့တဲ့2000ကစလို့ဒီအာဖဂန်နိုင်ငံအတွင်းမူရစေဝါကုန်သွယ်မှုနှိမ်နင်းရေးလုပ်ငန်းတွေအတွက်ဒေါ်လာ3,830လောက်ဆောင်နေပါတယ်ရှင်။
ဘာအလို့မှမလို့ပဲအလို့လက်မဲ့ထောက်ပံ့ကြီးတစ်ခုတည်းထိုင်ဆားနေတဲ့နိုင်ငံသားရွှေပြောင်းအခြေချနေထိုင်သူတွေကိုဥရောပနိုင်ငံတွေအနေနဲ့ထောက်ပံ့ကြီးဖြတ်တောက်နိုင်တယ်လို့ဥရောပသမ္မတတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။နိုင်ငံသားတွေရဲ့လွတ်လပ်စွာလှုပ်ရှားခွင့်ကိုမထိခိုက်စေတဲ့လူမှုရေးအကျိုးခံစားခွင့်ကိုဥရောပနိုင်ငံတွေကမပေးဘဲငြင်းပိုင်ခွင့်ရှိတယ်လို့ဥရောပသမ္မတတရားရုံးကအင်္ဂါနေ့မှာအမိန့်ထုတ်လိုက်တာပါ။ဂျာမနီနိုင်ငံမှာရူမေးနီးယန်းရွှေပြောင်းအခြေချသူတူကိုအလို့လက်မဲ့ထောက်ပံ့ကြီးပေးဖို့ငြင်းဆန်ခဲ့ရာကအခုလိုတရားရုံးရဲ့အမိန့်ထွက်ပေါ်လာတာဖြစ်ပါတယ်။2010ခုနှစ်တုန်းကဂျာမနီနိုင်ငံကိုရောက်လာတဲ့ရူမေးနီးယန်းအမျိုးသမီးတူဟာအချိန်အတော်ကြာအလုပ်လက်မဲ့ဖြစ်နေပြီးသူနဲ့သူသားအတွက်ထောက်ပံ့ကြီးတောင်းခံခဲ့တာကိုဂျာမနီနိုင်ငံကငြင်းဆန်ခဲ့တာကြောင့်အလုပ်ရှာဖွေရေးစင်တာကိုသူမကတရားစွဲခဲ့ပါတယ်။ဥရောပနိုင်ငံတွေအနေနဲ့အလုပ်လက်မဲ့ဖြစ်နေတဲ့အခြားဥရောပနိုင်ငံသားတွေကိုပထမ3လသာထောက်ပံ့ဖို့ရှိတယ်လို့ဆိုပါတယ်။
မာလီနိုင်ငံမှာအီဘိုလာရောဂါကူးစက်ခံရတဲ့သူနာပြူတူဦးသေဆုံးသွားတယ်လို့မာလီဆွေရယာရှိတွေကပြောပါရယ်။အင်ကာနီနောက်ပိုင်းကသေဆုံးခဲ့တာဖြစ်ပြီးဒါဟာမာလီမှာအီဘိုလာကြောင့်သေဆုံးသူအဖြစ်အတည်ပြုထားတဲ့ဒုတိယမြောက်တူဖြစ်ပါရယ်။ပထမတူကတော့ပြီးခဲ့တဲ့လကသေဆုံးခဲ့တဲ့အသက်2နှစ်အရွယ်မိန်းကလေးပါ။သေဆုံးသူသူနာပြူဟာမာလီနိုင်ငံမြို့တော်ဘာမာကိုကဆေးကန်းတစ်ခုမှအလုပ်လုပ်ခဲ့သူဖြစ်ပြီးတော့ဒီဆေးကန်းဟာတိချခွဲထားပြီးစောင့်ကြည့်နေတဲ့ဆေးကန်းတစ်ခုဖြစ်တယ်လို့မာလီကျန်းမာရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်ရှင်။
ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါအခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်အာဆီယံအတိုင်းဝန်းထူထောင်ရေးမှာ80ရာခိုင်နှုန်းခန့်အကောင့်ထည့်ဖို့နိုင်မှာဖြစ်ပေမဲ့2015ခုနှစ်အလွန်မှာတော့တဘာဝဘေးဒဏ်ကမ္ဘာစီးပွားရေးမရေရာမှုအီဘိုလာလိုကူးစက်ရောဂါတွေနဲ့အစွန်းရောက်အကြမ်းဖက်မှုတွေစတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားရအောင်မှာဖြစ်တယ်လို့အာဆီယံလှည့်ကြဥက္ကဋ္ဌမြန်မာသမ္မတဦးသိန်းစင်ကပြောဆိုလိုက်ပါတယ်အာဆီယံနိုင်ငံတွေကြားဖွံ့ဖြိုးမှုနဲ့ဆင်းရဲမွဲတေမှုရော့ပါရေးတဟဆာတာမျှတအောင်ကြိုးစားကြဖို့ကိုလည်းသမ္မတဦးသိန်းစင်ကတိုက်တွန်းလိုက်ပါတယ်။အာဆီယံထိပ်သီးအစည်းအဝေးပထမနေ့အကြောင်းကိုတိုင်သတင်းယူနေတဲ့ဒေါခင်စိုးဝင်းကပြောပြပေးပါအောင်ရှင်
။25ချိန်မြောက်အာဆီယံထိပ်သီးညီလာခံကြီးကိုအင်ရှင်ဖြစ်လက်ခံကျင်းပပေးနေတဲ့မြန်မာသမ္မတဦးသိန်းစင်က2015ခုနှစ်အလွန်မှာအာဆီယံသီးညီအနေနဲ့ရင်ဆိုင်ရမယ့်စိန်ခေါ်ကဲဆက်မှုတွေနဲ့ပတ်သက်ပြီးသူ့ရဲ့အဖွဲ့မှင်ကမှပြောဆိုသွားပါတယ်ရှင်။
အာဆီယံအနေနဲ့အာဆီယံအတိုင်းဝန်300ရဲ့လမ်းမြမြေပုံများကိုအခေါင်တည်းဖော်နေတဲ့လုပ်ငန်းရာများဟာလည်း80ရာခိုင်နှုန်းများပြည့်စုံနေပြီမဲ့လည်းကြာရှိနေသေးတဲ့20ရာခိုင်နှုန်းအခေါင်တည်းဖော်ရေးဟာအဓိကစိန်ခေါ်မှုတရားဖြစ်သလို2015ခုနှစ်လွန်ကာလမှာပေါ်ထွက်လာမဲ့အာဆီယံအတိုင်းဝန်နဲ့ရင်ဆိုင်ကြိုတွေ့ရမဲ့ကိစ္စတွေဟာလည်းစိန်ခေါ်မှုများအဖြစ်ရှိနေမှာဖြစ်ပါတယ်အာဆီယံနိုင်ငံတွေပေါ်တက်ရောက်တဲ့သဘောဝဘေးအန္တရာယ်များနဲ့ပြင်ပကရက်အချို့ဖြစ်တဲ့ကမ္ဘာစီးပွားရေးမေးရမှုတွေဖြင့်အီဘိုလာရောဂါကဲ့သို့သောကူးစက်ရောဂါများနဲ့အကျန်းဖက်နဲ့အစွမ်းရောက်ဝါရအဆရှိတဲ့စိန်ခေါ်မှုတွေကိုလည်းရင်ဆိုင်ကျော်လွှားကြရမှာဖြစ်ပါတယ
်2015ခုနှစ်ဒီဇင်ဘာလမှာမြှော်မှန်းထားတဲ့အာဆီယံလူပေါင်းအတိုက်ဝိုင်းထူထောင်ရေးအခြေအနေပေါ်မှာတော့သမရဦးသိန်းစင်ကအခုလိုသုံးသပ်လိုက်ပါတယ
်အာဆီယံရဲ့စီးလုံးညီညွတ်မှုကိုထိန်းသိမ်းပြီးရင်ဆိုင်လာတဲ့စိန်ခေါ်မှုတွေကိုစီးလုံးညီညွတ်စွာတွန်းလှန်နိုင်တဲ့စွမ်းရည်ကိုဆက်ဆက်မပြထူထောင်ရန်လိုအပ်တယ်ဆိုတာကလည်းအနည်းနဲ့ပြောကြားလိုပါတယ်။ဒါကြောင့်အာဆီယံအနေနဲ့အောင်မြင်တိုးတက်မှုတွေရရှိခဲ့ပေမဲ့ဒီအောင်မြင်မှုများပေါ်ရောက်ရဲမနေသင့်ပါဘူး။2015ခုနှစ်မှာအာဆီယံအတိုင်းဝိုင်းပေါ်ထွန်းလာခြင်းဟာအာဆီယံအတွက်အဆင့်သစ်တစ်ခုကိုတက်လှမ်းလိုက်တာဖြစ်ပြီးပုံမှန်စည်းလုံးညီညွတ်စွာပေါင်းစည်းအဖွဲ့အစည်းရဲ့လက်ပတ်မှုပုံမှန်ထူထောင်မှုရှိစေပူးပေါင်းညီနိုင်မှုပုံမှန်အကောင့်စီ ပုံမတက်လုံကောင်းပြီးရှင်းပြနိုင်စွမ်းမြင့်တဲ့အတိုင်းဝန်တရားအနေနဲ့ဆက်လက်တည်ရှိနိုင်ဖို့ဆက်လက်ကြိုးပမ်းအထောက်ကြရမှာဖြစ်ပါတယ
်။အာဆီယံစီးပွားရေးအတိုင်းဝန်ထူထောင်ရေးမှာအဟံတားဖြစ်လာနိုင်တဲ့အာဆီယံနိုင်ငံတွေကြားဖွံ့ဖြိုးမှုနဲ့စည်ရဲမွဲတေမှုလျှော့ချရေးချိန်ငွေရှာညှိမှုအတွေ့လှုပ်တင်တယ်လို့လည်းသမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။ဒီစားမြန်မာတန်တမန်တူဖြစ်သူဦးသက်ဝင်းကတော့အာဆီယံနိုင်ငံတွေကြားမြန်မာနိုင်ငံရဲ့စိန်ခေါ်အကဲစက်မှုတွေနဲ့အတူလူငယ်တွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးပါတယ
်ကျွန်တော်ပြည်သူလူထုကြည့်မယ်ဆိုရင်အခု Voice of America လည်းမြန်မာပါဘာတွေ့လဲဆိုတော့ကျွန်တော်ပြည်သူလူထုကရက်လို့မရတော့ဘူးတကယ်ကိုသွားကျင်နေကြတယ် especially ဟောဘောနော် emerging economy ကြီးကိုလိုက်မိနိုင်မိဖို့အတွက်ကြိုးစားနေတယ်ကလေးတွေပဲလူငယ်လေးတွေပဲအဲ့ဒီလူငယ်လေးတွေကတော့ဒီ challenges တွေကိုသူတို့ကျွန်တော်ထင်တယ်သူတို့တွေလောက်တော့ကြနိုင်မယ်လို့သူတို့တွေစူးစမ်းပြီးဟိုကူပေါင်းပါပဲသူတို့တွေမပါလို့လည်းမရပါဘူးဘာလို့ဆိုတော့ကလေးတွေကအခုတက်တဆကလေးတွေကသူတို့တွေသာလောက်တော့မယ်လို့ကျွန်တော်တို့ကအဲ့လိုမြင်နေ
အာဆီယံနိုင်ငံသားရေးဝန်ကြီးတွေကတော့မနေ့ကအစည်းအဝေးမှာ ACNB လို့ခေါ်တဲ့အာဆီယံဆက်သွယ်ရေးပင်မအစည်းအဝေးတစ်ရက်ကိုမူပေါင်းတွေချမှတ်နိုင်ခဲ့တဲ့အကြောင်းအခွင့်အလမ်းတွေအားလုံးအာဆီယံပြည်သူတွေကြားတာဝန်ကြီးများခံစားနိုင်ရေးကိုရည်ရွယ်တယ်လို့အာဆီယံရဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်
။ဒေါက်ခင်ဆိုဝင်းနေပြည်တော်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းမှာပဲအမေရိကန်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာဘာရီများဦးစားပေးလှူဆောင်မလဲဆိုတာကိုလည်းကြည့်ကြရအောင်ပါ။မြန်မာနိုင်ငံကိုဒုတိယအကြိမ်ခီးစဉ်ဖြစ်သွားရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့အခြေအနေတွေကိုအာရုံစိုက်ဆွေးနွေးမှာဖြစ်တဲ့အကြောင်းအမေရိကန်အစိုးရအစိုးရအရာရှိတို့ကပြောပါရယ်မြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲတွေတက်ရောက်ရင်းသမ္မတအိုဘားမားမြန်မာနိုင်ငံကိုရောက်ရှိစဉ်အစိုးရအရာရှိတွေနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတိုင်းပြည်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးကြမှာပါအပြည့်အစုံကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာပိတ်ဆို့ထားတဲ့အခြေအနေကနေပြောင်းလဲလာတာတွေကိုလွန်ခဲ့တဲ့9နှစ်အတွင်းတိတိတသာတွေ့ခဲ့ရပေမဲ့ပြုပြင်စရာတွေလည်းရှိနေသေးမို့ဒီကိစ္စတွေကိုအမေရိကန်သမ္မတရဲ့ခီးစဉ်မှာဆွေးနွေးမှာဖြစ်တဲ့အကြောင်းအမေရိကန်မျိုးသားလွန်ကျွေးရေးဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရူတ်စ်ကပြောဆိုလိုက်တာဖြစ်ပါတယ်။ပြုရင်ပြောင်းလဲရေးလုပ်ငန်းတွေဟာနေချင်းညချင်းမဖြစ်နိုင်ဘူးဆိုတာမှန်ပေမဲ့အခွင့်အလမ်းကောင်းကိုလက်မလွတ်ဖို့လိုတယ်လို့လည်းသမ္မတဥပမာတက်ရောက်ခဲ့တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးညီလာခံကျင်းပရာတရုတ်နိုင်ငံဗီဂျင်းမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ။ဒါကြောင့်လဲတရုတ်နိုင်ငံကနေမြန်မာနိုင်ငံကိုခီးစစ်တဲ့အခါဒီကိစ္စတွေကိုသမ္မတဥပမာအနေနဲ့အဓိကထားမှာဖြစ်တယ်လို့လည်းအမေရိကန်မျိုးသားလွန်ကျွေးရေးအရာရှိဘန်ရူတ်စ်ကပြောပါတယ်
။ I think that we are concerned aboutareas where we do not see progress and where we see significant challenges
တိုးတက်မှုမတွေ့ရပဲကြီးကြီးမားမားစိန်ခေါ်မှုတွေကြုံနေရတာတွေကကျွန်တော်တို့အတွက်စိုးရိမ်စရာကိစ္စလို့ထင်ပါတယ်အခုခီးစဉ်မှာလည်းကဏ္ဍသုံးခုကိုကြဲကြဲပြတ်ပြတ်အာရုံစိုက်သွားမှာဖြစ်ပါတယ်တခုကတော့နိုင်ငံရေးပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်မှာ
မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဟာရပ်တန့်နေတဲ့နောက်ပြန်ဆွဲရည်တောင်ရှိနေတယ်လို့ပြည်တွင်းပြည်ပကဝေဖန်တဲ့တွေထွက်ပေါ်နေသလိုသမ္မတဥပမာရဲ့အခုခီးစဉ်မှာဒီကိစ္စတွေကိုအလေးထားဆွေးနွေးဖို့ဝမ်းဝမ်းတိုက်တွန်းနေချိန်မှာပဲအမေရိကန်ဆိုရတာဝန်ရှိသူတွေရဲ့ပြောကြားချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။သမ္မတဥဘာမားရဲ့မြန်မာနိုင်ငံခီးစဉ်မတိုင်မီမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်သမ္မတအဖြစ်ရှင်ပြိုင်နိုင်ခွင့်မရှိဘဲဖြစ်နေရတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးမြန်မာဆိုရတာဝန်ရှိသူတွေကိုဖိအားပေးဖို့လည်းအမေရိကန်လွှတ်တော်အမတ်20ကျော်ကတိုက်တွန်းခဲ့ကြတာပါ။အမေရိကန်အမျိုးသားလွန်ကျွေးရေးအရာရှိဘန်ရူတ်စ်ကတော့အမေရိကန်ဆိုရအနေနဲ့မြန်မာရေးလှုပ်ရှားနေသူတွေလိုပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပတာကိုမြင်ကျင်တယ်လို့ပြောပါတယ်။
We share the objective of there being a credible election next year in the parliamentary elections in which the Burmese people can choose their leadership.
ရှင်းတဲ့ရွေးကောက်ပွဲတွေမှာမြန်မာလူထုအနေနဲ့ကိုကြိုက်တဲ့ခေါင်းဆောင်ကိုရွေးချယ်နိုင်မဲ့ယုံကြည်စိတ်ချရတဲ့အခြေအနေမျိုးဖြစ်လာဖို့ကျွန်တော်တို့လည်းမျှော်မှန်းထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအတွင်းကအခြေခံဥပဒေပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုလည်းအားပေးပါတယ်။ရွေးကောက်ပွဲတစ်ခုတည်းနဲ့တော့ပြဿနာတွေအားလုံးကပြည်လည်သွားမှာမဟုတ်ပါဘူး။ကိုအတွက်ခေါင်းဆောင်ကိုစိတ်ကြိုက်ရွေးချယ်နိုင်ပြီးစစ်ဖက်ကနေရက်ဖက်အုပ်ချုပ်ရေးအဖြစ်အပြည့်အဝအသွင်ကူးပြောင်းနိုင်မှုအတွက်အခြေခံဥပဒေပြုပြင်ပြောင်းလဲရေးလဲလိုပါတယ်
။သမ္မတဥပမာအနေနဲ့သမ္မတဦးသိန်းစိန်ဒေါ်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံရမှာလဲရှင်းနေရွေးကောက်ပွဲအတွက်စီစဉ်ထားတာတွေအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့လည်းပြောပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့မြန်မာနိုင်ငံကအပြောင်းလဲတွေပေါ်အမေရိကန်လိုနောက်နိုင်ငံတွေကအကောင်းမြင်လွန်းနေတဲ့အကြောင်းသမ္မတဥပမာရဲ့မြန်မာနိုင်ငံခီးစဉ်မတိုင်မီမှာပဲသတိပေးထားတာပါ။အမေရိကန်မျိုးသားလွန်ကျွေးရေးအရာရှိဘန်ရူတ်စ်ကတော့ထိတွေ့ဆက်ဆံမှုတွေနဲ့မြန်မာနိုင်ငံကပြုရင်ပြောင်းလဲမှုတွေကိုပံ့ပိုးပေးနိုင်လိမ့်မယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ထားတဲ့အကြောင်းပြောပါရယ် ။ဒါကြောင့်လဲခုခီးစင်မှာမြန်မာအစိုးရတာဝန်ရှိသူတွေနိုင်ငံရေးခေါင်းဆောင်တွေသာမကလူငယ်တွေနဲ့ပါသမ္မတဥပမာကြည်ကြဲပြတ်ပြတ်တွေ့ဆုံမှုစီစဉ်ထားတယ်လို့ပြောပါတယ်။
We're sending messages. We're engaging very broadly in this country because we care deeply.
မြန်မာနိုင်ငံအနာဂတ်အတွက်အလေးထားတာကြောင့်ရောတကယ်အခွင့်အလမ်းကောင်းတွေကိုပါတွေ့နေရတာကြောင့်ကျွန်တော်တို့အနေနဲ့ကြဲကြဲပြန့်ပြန့်ထိတွေ့ဆက်ဆံနေတယ်ဆိုတာကိုသတင်းစကားပားနေရတာပါ။ဒါပေမဲ့အခွင့်အလမ်းကောင်းတွေကိုလက်မလွတ်ဖို့ကတော့လမ်းကြောင်းမှန်တိုင်ဆက်လျှောက်ဖို့နဲ့မကြသေးခင်ကကြုံခဲ့ရတဲ့စိန်ခေါ်မှုကြီးတွေကြောင့်လမ်းချော်မသွားဘူးလေလိုပါတယ်။
မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နောက်ထပ်စိန်ခေါ်မှုတွေအဖြစ်နဲ့လည်းရခိုင်ပြည်နယ်ကပြည်ပကတိတိုင်းဒေသနဲ့နိုင်ငံတွေနဲ့ပြည်လည်မှုမရသေးတာတွေကိုလည်းသမ္မတဥပမာဆွေးနွေးမှဖြစ်တယ်လို့အမေရိကန်မြို့သားလွန်ညိုရေးရှိဘန်ရုစ်ကပြောပါတယ်။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီလိုအပ်နေတာတွေမြန်မာစစ်ရကဘင်္ဂလီလို့သတ်မှတ်ထားတဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်လက်ခံနိုင်ရေးကိစ္စတွေကိုလည်းဆွေးနွေးအောင်မှာပါ။ဒီလိုပဲတိုင်းဒေသနဲ့နိုင်ငံဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းနေပေမဲ့ငင်းချင်းမရနိုင်သေးတာတွေကိုဆွေးနွေးမယ်လို့လည်းအမေရိကန်မြူသားလွန်ကျွေးရေးဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရုတ်စ်ကဘေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။ကိုအောင်လှိန်ဦးပြောပြပေးခဲ့တာပါ။လောက်ခလာစာတိုးမြင့်ရေးဒီကနေ့လွှတ်တော်မှာအတည်ပြုလိုက်တဲ့အကြောင်းကိုလည်းပြောပြပေးခြင်းပါတယ်။ဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာနိုင်ငံဝန်ထမ်းတွေအလုတ်သမားလေသမားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုလောက်ခလာစာနဲ့ချီးမြှင့်ွေတိုးမြင့်ဖို့အတွက်အရေးကြီးအဆိုတင်သွင်းခဲ့တာမှာဗန္နာယီဝန်ကြီးဌာနနဲ့အမျိုးသားစီမံကိန်းဝန်ကြီးဌာနရဲ့ထောက်ခံမှုနဲ့အတူဒီအဆိုကိုအတည်ပြုခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဝန်တန်းအလုတ်သမားလေသမားတွေကိုလောက်ခလာစာတိုးမြင့်ရေးဟာဖြစ်တဲ့ပေမဲ့လွှတ်တော်ကိုယ်စားလှယ်တွေကတော့ဒီကောင်းစဉ်အောက်မှာအဆိုတင်သွင်းတာမျိုးမဖြစ်တဲ့အကြောင်းထောက်ပြပါတယ်။ဒီတဲ့င်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့လောက်ခလားစာနဲ့ချီးမြှင့်ငွေတိုးမြှင့်ဖို့အတွက်အရေးကြီးအဆိုတင်သွင်းခဲ့တာကတော့ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဇော်မြင့်ဖေကတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုတင်သွင်းခဲ့တာကိုရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ်
။ဟိုနိုင်ငံဝန်ထမ်းကြီးရဲ့နောက်ရတောင်းတဲ့သမားကြီးရဲ့ဒုသမားကြီးရဲ့အဲ့ဒါကြီးကိုယ်ဘာနိုင်ငံဝန်ထမ်းဆိုရင်တော့အဲ့ဒါဟိုသူနည်းပြီးတော့ပြောပါတော့နော်လောက်သမားဆိုရင်တော့အနည်းဆုံးလည်းသမားဟိုသူနည်းပြီးတော့သမားပူရဲနောက်တော့သမားဆိုရင်တော့သမားအချစ်ချစ်ဝါကာကွယ်ရှိနေတဲ့ဥပဒေအရာဟိုတို့ဝါရှင်နေပြောင်းနေတဲ့အောင်လို့နောက်ထပ်တော့ကိုယ်စီလေးနဲ့ဒီကိုယ်ကဥရှိခုနေဒီသားကြီးကပုဂ္ဂိုလ်တွေဆိုရင်နာအရှင်းနေပြီးတိုးမှုဆိုပြီးတော့ဟိုဒီမန္လေးတိုင်းဆက်ဆိုနေတော့ဆက်တော့ကိုယ်စီဥစ္စာမြင့်ပြီးကအရေးကြီးရှိကိုသင်တဲ့နိုင်
ဦးဇော်မြင့်ဖေတင်သွင်းတဲ့အဆိုဟာဝင်ကြီးလာစာနဲ့ညွန့်ကျုပ်လာစာကွာဟာချက်လွှတ်တော်ဥက္ကဋ္ဌနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ချီးမြှင့်ငွေကွာဟာချက်တွေကိုထောက်ပြပြီးဝင်တန်းလာစာငွေကိုထိုက်ထိုက်တန်တန်တိုးမြင့်ပေးဖို့ကိုတင်ပြခဲ့တယ်လို့ပြောပါတယ်။ဒီအဆိုကိုလွှတ်တော်ကိုယ်စားလှယ်နှစ်ဦးနဲ့အစိုးရဝင်ကြီးဌာနတွေကပါထောက်ခံခဲ့တယ်လို့ဦးဖေတန်းကဆက်ပြောပါတယ
်။အကြည့်ပြောင်းလွှတ်တော်ကဟိုပြောင်းလွှတ်တော်နဲ့အစိုးရကိုတိုက်တွန်းတဲ့အဆိုပါဒီလိုတော့ကိုယ်စားလှယ်ဦးဝင်းမြင့်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစောမော်ထွန်းသူတို့မျိုးကတောက်ခံပါတယ်ဟုတ်ကဲ့ဟိုဦးဝင်းရှင်ဗန္ဓာရီဝင်းကြီးကလည်းနောက်ပြီးတော့လက်လက်သိမ့်ပေါ့နော်အမျိုးသားစီမံကိန်းဝန်ထမ်းသားဓာရီကိုထောက်ခံပြီးဆွေးနွေးသွားရင်ဒီတော့ဟိုဒီရပေါ်မှာသူတို့ကဆက်လက်ပြီးတော့ဟိုလုဆောင်သွားမယ်ဆိုတော့ဟိုဒါဟိုသိချာတော့ဖြစ်ပါတယ်
ဗန္နာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းရှိန်ကနိုင်ငံတော်ဘတ်ဂျက်ပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုး GDP တိုးတက်လာမှုနဲ့ငွေကြေးဖုံးပွားမှုကိုထိန်းသိမ်းနိုင်တာကြောင့်လောက်ခလာစာတိုးမြင့်ပေးလိုက်တဲ့အတွက်ကုန်စည်နှုန်းတက်လာမှာကိုလည်းစိုးရိမ်ဖို့မလိုကြောင်းနဲ့အနာဂတ်မှာဖြစ်လာမယ့်အကျိုးဆက်ကိုသုံးသပ်ပြီးဆောင်ရွက်သွားဖို့တင်ပြခဲ့တယ်လို့ပြောပါတယ်။ဒီအဆိုပေါ်မှာတော့ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကကန္ဓာအလိုက်ခွဲခြားပြီးတော့ထောက်ခံချက်ရယူဖို့တင်ပြခဲ့တယ်လို့ NLD လွှတ်တော်ကိုယ်စားလှယ်ဦးမင်းသူကပြောပါတယ်
။ကျွန်တော်ဖွဲ့ချုပ်ကောင်းဆောင်ကဒီအဆိုနဲ့ပတ်သက်လို့ကန္ဓာမဲယူတဲ့အချိန်မှာထထပြောလိုက်တယ်ပြောလိုက်တယ်မှာအပိုင်း၃ပိုင်းတွေ့ရတယ်။နံပါတ်၁ပိုင်းကဒီဝန်ထမ်းတွေလက်ကတုံ့ပြန်မှာအပိုင်းနံပါတ်၂ပိုင်းကတော့အလုပ်သမားဒေသနဲ့ပတ်သက်တော့အလုပ်သမားလောက်ခအလေးလုံးလောက်ခလက်ကဒီပြတ်ထမ်းပြီးဘူးဥပဒေရှိရတာနဲ့ဒီဥပဒေမထွက်လာနေတဲ့ကိစ္စတောင်းကဘာကပေါ်လဲဥပဒေမထွက်လာနေတဲ့ကိစ္စဥပဒေပြည်ရေးကိစ္စတက္ကနာတပိုင်းနော်ဒုတိယပိုင်းနေမယ်ဆိုတော့ဝန်ထမ်းတွေတပိုင်းတောင်းမလို့မှကိစ္စတပိုင်းအဲ့ဒါအပြင်ကျွန်တော်တို့ဒီတောင်းယူဆင်းလို့ပြောရတဲ့တတော်ကိုယ်စားလှယ်ဒီပေါ်လေလတော်ကိုယ်စားလှယ်အဆင့်ကနေချင်းမြင့်ကိုတူပေးမှာအပိုင်းတော့မလုံးထွေးပြီးမှဒါတင်လို့ရတယ်တကယ်တမ်းကျတော့တပိုင်းစီကိုဆွေးနွေးပြီးမှဒါကိုရှင်းရှင်းလင်းလင်းထောက်ခံရပြူတဲ့လေဒါကိုခွဲခြားမှပြောတာ
ဒေါ်အောင်ဆန်းစုကြည်ရဲ့တင်ပြချက်ဟာအဆိုကိုကန့်ကွက်တာမဟုတ်ခဲ့တာနဲ့အခြားကန့်ကွက်သူမများတာကြောင့်လောက်ခလာစာတွင်းမြင့်ပြီးအဆိုဟာမဲမခွဲရပဲအတိဖြစ်ခဲ့ပါတယ်။ စီးပွားရေးပညာရှင်ဦးလာမောင်ကလောက်ခလာစာတိုးမြင့်မယ်ဆိုရင်တိုင်းပြည်ကပြည်သူတွေရဲ့အလွှာအလိုက်လူနေမှုအဆင့်အတန်းအနေဆုံးလှုပ်အားကနဲ့ပြည်တွင်းအသတင်းထုတ်လုပ်မှုတန်ဖို့ GDP တိုးတက်မှုပေါ်မှာအခြေခံပြီးမှသာလောက်ခလာစာတွေကိုတိုးမြင့်ဖို့ဆုံးဖြတ်တင်ကြောင်းပြောပါတယ်။ဒီလိုအခြေခံမတွက်ချက်ရင်တော့ငွေကြေးဖုံးပွားပြီးကုန်စည်နှုန်းတက်လာနိုင်တယ်လို့သုံးသပ်ပါတယ်။
production တွေရမတက်ဖက်နဲ့ GDP တက်မလာဘဲနဲ့တို့ပြီးရင်တော့ဟိုအရင်ဆုံးကပြောနေကြအတိုင်းပါပဲလာစာဝင်ဝင်တို့ပြီးတိုင်းတို့ပြီးတိုင်းတော့သေးလို့တက်တာပဲငွေကြေးပေါက်ပွားလာပြီးတော့နော
်လက်ရှိအာဏာရပါတီဟာအခုလိုလောက်ခလာစာတွေတိုးမြင့်ဖို့အရေးကြီးအဆိုကိုပြည်တော်စုလွှတ်တော်မှာမထင်မှတ်ဖက်တင်သွင်းလိုက်တဲ့အပေါ်မှာတော့2015ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်တာလားဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်လက်ရှိအစိုးရလက်ထက်မှာတော့အရင်ကလည်းအ ਨੇ ဆုံးနှစ်ကြိမ်လောက်လာစာတိုးမြင့်ပေးခဲ့ပြီးဖြစ်ပါတယ
်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
ဗုဒ္ဓဟူးနေ့ညနေခင်းအစည်းအဝေးထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစည်းအဝေးနဲ့ပြီးမှာတော့ VOA ရုပ်မြင်သံကြားအစည်းအဝေးကိုညနေ9နာရီကနေ9နာရီခွဲအထိထပ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7ဂျူရူကနေဖမ်းယူကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်အခုကတော့ပုထုံးနေ့ညနေခင်းအစည်းအဝေးတွေအဆုံးမသက်သေးခင်ကြက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးပါမယ်
ရှေ့တန်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့25ကြိမ်မြောက်ထိပ်သီးစည်းဝေးဖွံ့ဖွဲကိုဒီနေ့နေပြီးတော့မှကျင်းပပြီးဒီထိပ်သီးစည်းဝေးပြောဆိုဆွေးနွေးရမယ့်နိုင်ငံတွေအားလုံးနဲ့သက်ဆိုင်တဲ့ရေးကြီးတဲ့ကိစ္စရပ်တွေရှိပါတယ်လို့အစည်းအဝေးအိမ်ရှင်မြန်မာသမ္မတဦးသိန်းစင်ကပြောပါတယ်။ထိပ်သီးစည်းဝေးမတိုင်ခင်ကတည်းကပေါက်ကြားပြီးထွက်ထားတဲ့စည်းဝေးအဆုံးသက်ကြေညာချက်ထဲမှာတော့တောင်တရုတ်ပင်လယ်ပြင်မှာလိုင်းနိုင်ရမယ့်ကျင့်ထုံးတွေသတ်မှတ်ရေးနဲ့ပတ်သက်ပြီးတိုးတက်မှုရှိနေပြီဆိုတာကိုဖော်ပြထားပါတယ်။ဒါ့အပြင်တရုတ်နဲ့အာဆီယံတချို့နိုင်ငံတချို့အကြားမှာဖြစ်နေတဲ့ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာအငြင်းပွားနေတာကိုရင်းချင်းချင်းချင်းဖြေရှင်းဖို့လည်းတိုက်တွန်းထားပါရရှင်။အမေရိကန်သမ္မတဘရက်အိုဘားမားဟာအရှိတအအာရှထိပ်သီးအစည်းအဝေးနဲ့အာဆီယံဆက်ဆက်တခြားအစည်းအဝေးတွေတက်ရောက်ဖို့အတွက်ဒီကနေ့နေပြီးတော့ကိုရောက်ရှိမှာဖြစ်ပါတယ်။သမ္မတအိုဘားမားရဲ့အခုခေတ်စဉ်အတွင်းမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ကြုံတွေ့နေရတဲ့ကဏ္ဍသုံးခုကိုအာရုံစိုက်ဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်အစိုးရအဆင့်မြင့်တာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီကဏ္ဍတွေထဲမှာတော့နိုင်ငံရေးပြုပြင်မှုလုပ်ငန်းစဉ်ရခိုင်ပြည်နယ်အခြေအနေနဲ့လူမျိုးစုပြည်ပခအခြေအနေတွေဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ထိပ်တန်းခေါင်းဆောင်တွေဗုဒ္ဓဦးနေကဘေကျင်းမြို့မှာတွေ့ဆုံစဉ်အတွင်းဖန်လုံအီတံွေရှော့ချာရေးအစီအစဉ်တရက်ကိုချမှတ်နိုင်ခဲ့တဲ့အကြောင်းတရုတ်နဲ့အမေရိကန်တို့ကကြေညာပါတယ်။ရာသီဥတုဖောက်ပြန်မှုတွေကိုတိုက်ဖြတ်ရေးကမ္ဘာလုံးဆိုင်ရာအထောက်ကျိုးပန်းမှုတွေအတွက်အခုသဘောတူညီချက်ကအတိတ်ကအခမ်းအနားကနေထောက်ကူပေးနိုင်မှာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာကမ္ဘာပေါ်မှာကာဗွန်ဒိုင်အောက်ဆိုက်တံွေအများဆုံးထုတ်လုပ်တဲ့နိုင်ငံတွေပဲဖြစ်ပါတယ်။အရှိဂျေရုဆလင်မှာဖြစ်ပွားနေတဲ့တင်းမာမှုအပါအဝင်ဆီးရီးယားနဲ့အီရတ်မှာ IS စစ်သွေးကြတွေကိုတိုက်နေရတဲ့အခြေအနေတွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့မှပဲဂျော်ဒန်နိုင်ငံကိုခီးထွက်သွားပါပြီရှင်
။တရင်ချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောက်ဖြစ်ပြီးတော့အင်ဂျင်နီယာကအယ်ဆန်တိုစ်ဖြစ်ပါတယ်။ VOA အမေရိကန်အသံညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်နှစ်နာရီစာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.